Welcome to the Voice of America in Burmese.
တော်ရန်ရှင်ပေါင်း မင်္ဂလာ ညနေခင်းမှာ တနေ့တာ အမောပန်းပြေးကြပါရဲ့ လားခင်ဗျာ VOA အမေရိကန်တိုင်းရဲ့ 2015 ခုနှစ် ဇူလိုင်လ 30 ရက် ဇာတာရီနေ့ ညနေခင်း အစီအစဉ်တွေကို မြန်မာ စံတော်ချိန် ညနေ 6:00 ခွဲကနေ 9:00 Washington DC မြို့တော်ကနေ လိုင်းလွန်မီတာ 16.25 ဒုကနေ တိုက်ရိုက်တင်ဆက်နေပါပြီ ကျွန်တော် ညံဝင်းအောင် ပါ ဒီကနေ့ ညနေခင်း အစီအစဉ်တွေကို တင်ဆက်မှာပါ ခင်ဗျာ
မင်္ဂလာ ပါရှင် ကျွန်မ ခင်ပြထွေး ပါ
အင်းဒီယာသမုဒ္ဒရာရဲကပြင်သစ်ပိုင်ကျွန်းတစ်ခုပေါ်မှာရှာတွေ့တဲ့လေယာဉ်အပျက်စီးတချို့ဟာလွန်ခဲ့တဲ့တနေ့ကပျောက်သွားခဲ့တဲ့မလေးရှားလေယာဉ်ကအစိပ်ပိုင်းတွေဖြစ်နေမလားဆိုတာကိုကြွမ်းကျင်သူတွေကစစ်ဆေးနေကြပါတယ်။တခါတရားမဝင်တစ်ထုတ်လုပ်မှုနဲ့နှစ်ရှည်ထောင်ချခံထားတဲ့တရုတ်နိုင်ငံသားတရား50ကျော်အပါအဝင်အကျဉ်းသား9000နီးပါးကိုမြန်မာဆွေရကဒီကနေ့လွှတ်ပေးလိုက်ပ
ောက်မှဒီလာဝကနေတားရည်နဲ့ဥစည်းပြီးတော့ထုတ်သွားပါပြီ။နိုင်ငံရဲ့နေဆက်ကိုဖော်သွားပါပြီ။အဲ့တော့လာဝကပါတဲ့ခံရဲတို့ရဲ
ဆောင်တရုတ်နိုင်ငံသားတွေရဲ့ရှေ့နေဥခင်မောင်ပြောသွားတာပါ။ဒီအကြောင်းနဲ့တူသမရလူငိမ့်ချမ်းသာခွင့်တဲမှာနိုင်ငံရေးအကျဉ်းသားအနှင်းငယ်သာပါတယ်ဆိုတဲ့သတင်းနဲ့မြန်မာနိုင်ငံရဲ့ထူးခြားမိုးလေဝသအခြေအနေကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုကောင်းထက်တို့ကအစီအစဉ်ခံပါမယ်ခင်ဗျာ
။အိန္ဒိယသမုဒ္ဒရာတွေကပြင်သစ်ပိုင်ကျွန်းတစ်ခုပေါ်မှာရှာဖွေတွေ့ရှိခဲ့တဲ့လေယာဉ်အပြည့်အစည်းပိုင်းစားတချို့ဟာပြီးခဲ့တဲ့2014ခုနှစ်မတ်လတုန်းကပဟေလီဆန်ဆန်ပျောက်သွားခဲ့တဲ့မလေးရှားလေကြောင်းလိုင်း MH370 ရဲ့လေယာဉ်ကအစိတ်ပိုင်းတချို့ဖြစ်နေမလားဆိုတာကိုအတည်ပြုနိုင်ဖို့စုံစမ်းစစ်ဆေးသူတွေကစူးစမ်းနေကြပါတယ်။ခန့်မှန်းခြေ2မီတာလောက်ရှိတဲ့လေယာဉ်တောင်ပံကားလိုယူဆရတဲ့အပြည့်အစည်းပိုင်းစားတစ်ခုကိုမာဒဂတ်စကာကျွန်းနိုင်ငံအနီးရီယူနီယံကျွန်းပေါ်ကကမ်းခြေတစ်ခုမှာမနေ့ကပေါ်ထုနေတုန်းကရှာတွေ့ခဲ့တာပါ။အဲ့ဒီနေရာဟာ Boring 777မလေးရှားခီးသည်တင်လေယာဉ်နဲ့နောက်ဆုံးအဆက်အသွယ်ပြတ်တောက်ခဲ့တဲ့နေရာကနေကီလိုမီတာ3500အကွာမှာရှိပါတယ်။အခုတွေ့ရှိရတဲ့အပိုင်းစာကိုပြင်သစ်လေကြောင်းဆိုင်ရာအရာရှိတွေကစစ်ဆေးနေပြီးတော့တဟာပျောက်ဆုံးလေယာဉ်ကအပိုင်းစာတစ်ခုဖြစ်တယ်ဆိုတာကိုပြောနိုင်ဖို့ကတော့သိစောလွန်သေးတယ်လို့ဆိုပါတယ်။တကယ်လို့ပျောက်ဆုံးလေယာဉ်ကအပိုင်းစာဖြစ်တာသိကြခဲ့မယ်ဆိုရင်တော့တဟာခစ်သည်လေကြောင်းသွားလာမှုတမိုင်းမှာအထူးခြားဆုံးပဟေလီဖြစ်နေရတဲ့မလေးရှားလေယာဉ်ကိုပြန်လည်ရှာတွေ့ဖို့မှာအဓိကအခြေလက်တရက်ဖြစ်သွားနိုင်ပါတယ်။အခုတွေ့ရတဲ့လေယာဉ်အပြည့်အစည်းအပိုင်းအစကိုတော့ reunion ကျွန်းပေါ်မှာတန့်ရှင်းလုပ်နေကြတဲ့အလုပ်သမားတွေကရှာတွေ့ခဲ့ပြီးတဲ့နောက်မှာဒါကိုဓာတ်ပုံရယူပြီးပြင်သစ်လေကြောင်းလိုင်းဆိုင်ရာကျွမ်းကျင်သူ Xavier Titelman C ကိုပို့ပေးခဲ့တာပါ။ Titelman ကတော့ဒီလေယာဉ်အပြည့်အစည်းစားဟာ Boring 777လေယာဉ်ကဖြစ်နိုင်လိမ့်မယ်လို့သူယုံကြည်တဲ့အကြောင်း VOA ကိုပြောပါရရှင်။
အိန္ဒိယနိုင်ငံမွန်ပိုင်းမြို့မှာ1993ခုနှစ်ကလူပေါင်း159ဦးသေဆုံးသွားခဲ့ရတဲ့ဘုံခွဲတိုက်ခိုက်မှုမှာပါဝင်ပတ်သက်ခဲ့သူယာကော့မန်မွန်ကိုဒီကနေ့အစောပိုင်းကပဲကွန်မြင်လိုက်ပါတယ်။သူ့ရဲ့နောက်ဆုံးအဆင့်လွန်ငင်းခွဲတောင်းခံမှုပယ်ချခံရပြီးတဲ့နောက်နိုင်ပိုင်းကြမှာပဲအသက်53နှစ်အရွယ်မန်မွန်ကိုရဲအဆောက်အအုံတင်းတင်းကြပ်ကြပ်ချထားတဲ့နမ်ပူဝါမြို့မှာပဲကျိုးပေးကွန်မြင်လိုက်တာဖြစ်ပါတယ်။ဘွန်ဘေးစတော့ရှယ်ယာဈေးကွက် Air India လေကြောင်းကုမ္ပဏီရုံးခန်းတွေဟိုတယ်တွေနဲ့ရုပ်ရှင်ရုံတွေအပါအဝင်မွန်ပိုင်းမြို့ကနေရာအနှံ့ပြားမှာဘုံခွဲတိုက်ခိုက်မှုတွေအတွက်ရှိုးဝဲကြံစီမှုငွေကြေးထောက်ပံ့ပေးမှုပြည်တံတွေနဲ့သူတို့ကို2009အတွင်းကပြည်တံချမှတ်ခဲ့တာပါအခုလိုတိုက်ခိုက်မှုတွေအတွက်တခြားလူ10ဦးကိုလည်းသေတံပေးခဲ့ပြီးနောက်ပိုင်းမှာတော့တသိတကြောပြည်တံအဖြစ်ပြောင်းလဲချမှတ်ခဲ့ပါတယ်တိုက်ခိုက်မှုတွေအတွက်စီစဉ်ညွှန်ကြားသူတွေအဖြစ်ဆော့ဆဲခံရတဲ့မေမွန်ရဲ့အကူဖြစ်သူထိုင်ကားမေမွန်နဲ့ဂိုင်းခေါင်းဆောင်ဒါဝုဒ်အိဘရာဟင်ကိုတော့လොမြောက်နေစေဖြစ်ပါတယ်လူခွင့်ရေးအဖွဲ့ Amnesty International ကတော့အိန္ဒိယနိုင်ငံရဲ့အခုလိုသေတံချမှတ်လိုက်တာကိုဝေဖန်လိုက်ပြီးဒါဟာ1993ခုမွန်ပိုင်းဘုံခွဲမှုအတွက်တရားစီရင်ရေးစောင့်ကြင်းပေးနိုင်မှာမဟုတ်ဘူးလို့ AI အကြီးကဲဖြစ်တဲ့အခါပတ်တယ်ကဆိုပါတယ
်တရားမဝင်တစ်ခိုးထုတ်မှုနဲ့မကြခင်တုန်းကပဲနှစ်ရှည်ထောင်ဒဏ်တွေချမှတ်ခံခဲ့ကြရတဲ့တရုတ်နိုင်ငံသား155ရာအပါအဝင်အကျဉ်းသား9000နီးပါးကိုမြန်မာအစိုးရကပြန်လွှတ်ပေးလိုက်ပါတယ်။ဒီကနေ့လူငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးတဲ့အကျဉ်းသားတွေထဲမှာနိုင်ငံသားသားအကျဉ်းသား210ပါဝင်ပြီးဒီအထက်မှာတရုတ်နိုင်ငံသားတွေပါဝင်တာဖြစ်တယ်လို့တရုတ်အစိုးရအစစ်မြစ်အရာရှိတဦးပြောဆိုတာကိုတရုတ်အစိုးရအာဘော်ဆင်ဝါသတင်းအေဂျင်စီကဖော်ပြပါတယ်။ နှစ်နိုင်ငံချစ်ချင်ရင်းနှီးမှုနဲ့အတူမိဖက်ဆက်ဆံရေးဆက်လက်ထားရှိနိုင်ဖို့နဲ့လူမှုရေးရှုထောင့်တို့ကနေအခုလိုမျိုးပြန်လွတ်ပေးတာလို့ရှုမြင်ရပြီးအခုပြန်လွတ်လာတဲ့တရုတ်နိုင်ငံသားတွေကိုတော့ဒီကနေ့ကြာသပတင်းတွေကစပြီးတော့နေရက်ကိုပြန်ပို့ပေးမှာဖြစ်တယ်လို့တရုတ်သတင်းမှာဖော်ပြပါဗျ။မြန်မာပြန်ကြားရေးဝန်ကြီးဌာနကတော့လူသားချင်းစာနာထောက်ထားတဲ့အနေနဲ့အမျိုးသားပြန်လည်စည်းလုံးညီညွတ်ရေးနိုင်ငံရေးလုပ်ငန်းစဉ်တွေမှာအားလုံးပါဝင်ခွင့်ရရှိစေရတို့အတွက်အကျဉ်းသား6966ယောက်ကိုဒီကနေ့လွှင့်ချတာခွင့်ပေးလိုက်တဲ့အကြောင်းထုတ်ပြန်ထားပါတယ်။အခုပြန်လွတ်လာတဲ့သူတွေထဲမှာဘိုင်မွန်တက်ချာနေချာနယ်ကနေပြီးတော့အက်ဒီတာနဲ့သတင်းထောက်5ဦးနဲ့အတူနိုင်ငံရေးအကျဉ်းသားတဒါဇင်နီးပါးပါဝင်တယ်လို့ဗိုလ်မှူးချုပ်ဟောင်းတန်းထွန်းအပါအဝင်ထောက်လှမ်းရေးအရာရှိဟောင်းတို့လည်းပြန်လွတ်လာတယ်လို့ AAPPB နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်းကပြောပါတယ်။အခုပြန်လွတ်လာတဲ့တရုတ်နိုင်ငံသားတွေကတော့ပြီးခဲ့တဲ့ဇန်နဝါရီလကပဲဒီတရုတ်မြန်မာနယ်စပ်မှာတရားမဝင်တစ်ခုထုတ်လုပ်မှုတွေနဲ့ဖမ်းဆီးခံခဲ့ရပြီးဒီလထဲမှာပဲထောင်နဲ့ဆယ်နှစ်ကနေနှစ်20အထိနှစ်ရှည်ချမှတ်ခံခဲ့ကြရသူတွေဖြစ်ပါတယ်ဒီလိုမျိုးနှစ်ရှည်ထောင်နဲ့တွေချမှတ်ခဲ့တဲ့အပေါ်မှာတရုတ်အစိုးရကလည်းပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာဖြစ်ပါတယ်ရှင
်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုပ်ရဲ့အထူးကိုယ်စားလှယ်အဖြစ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဟောလိဝုဒ်ရုပ်ရှင်မင်းသမီးအင်ဂျလီနာဂျိုလီဟာကချင်ပြည်နယ်မြကြီးနားမြို့ကဂျမ်မဲခေါင်ဒုက္ခသည်စခန်းကိုဒီကနေ့သွားရောက်ခဲ့ပါတယ်။ဒုက္ခသည်စခန်းအတွင်းမှာတော့2012ခုနှစ်တုန်းကအစိုးရရဲ့ဖမ်းဆီးထိန်းသိမ်းခံရတဲ့ဥပယံရှောင်းမိသားစုဝင်တချို့နဲ့တွေ့ဆုံစကားပြောခဲ့ပါတယ်။ဒီနောက်ညနေပိုင်းမှာတော့မြကြီးနာမျိုးကပဲမျိုးပေါ်ကပဲကချင်ရက်ဖက်အဖွဲ့စည်းကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။မနေ့ဖြန်ကြရင်တော့ကချင်ပြည်နယ်အစိုးရဝန်ကြီးချုပ်နဲ့တွေ့ဖို့စီစဉ်ထားတယ်လို့လည်းသိရှိရပါတယ်။မနေ့တုန်းကတော့ရခိုင်ပြည်နယ်စစ်တွေကိုသွားဖို့စီစဉ်ထားပေမဲ့ရာသီဥတုဆိုးဝါးပြီးလေရင်မစင်းနိုင်တာကြောင့်မတော်ရောက်နိုင်ခဲ့ဘူးလို့သိရပါတယ်မြန်မာနိုင်ငံရဲ့ဒုက္ခသည်တွေအရေးကိစ္စနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကိစ္စတွေနဲ့ပတ်သက်လို့သစ်ဆိုင်သူတွေကိုဆွေးနွေးမေးမြန်းဖို့အတွက်လာရောက်တဲ့ခီးစဉ်ဖြစ်တယ်လို့လည်းဒီခီးစဉ်နဲ့ပတ်သက်လို့သူရဲ့ထုတ်ပြန်ချက်တည်းမှာဖော်ပြထားပါတယ်အင်ဂျလီနာဂျိုလီဟာယခင်ကတော့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေစီကိုတွားရောက်ခဲ့ဖူးပြီးအခုတချိန်လာရောက်ခြင်းကတော့မြန်မာနိုင်ငံအတွင်းကိုတရားဝင်ပထမအဦးဆုံးချိန်လာရောက်မှုဖြစ်ပါတယ်မနေ့တုန်းကတော့မြန်မာသမ္မတဦးသိန်းစိန်ပြည်နောက်စုလွတ်တော်နာရကသူရဦးချွေမန်းတို့နဲ့နေပြည်တော်မှာတီးခြားစီတွေ့ဆုံခဲ့ပါတယ်မြန်မာပြည်လာရောက်ဖို့ဒေါ်အောင်ဆန်းစုကြည်ရဲ့ပုံကိုယ်ရေးဖိတ်ကြားမှုရတဲ့နောက်အခုခီးစဉ်ဖြစ်လာတယ်လို့လည်းဂျူလီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ไซโดมิเตอร์25กิโลเฮิรตซ์11965ไซโดมิเตอร์32กิโลเฮิรตซ์9323ไซโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไลท์ไลมิเตอร์190กิโลเฮิรตซ์1505รูเนี่ยบาทุ่ลืนปีนี่บาเลยครับ
วิวอเมริกันตันเนี่ยจาตารีนี่ญาติคินနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြไปပါမယ်ရှင်อัฟกานิสถานနိုင်ငံမှာဝရမ်ပြည်တာလီဘန်ခေါင်းဆောင်မူလာအိုမာလွန်ခဲ့တဲ့နှစ်နှစ်တုန်းကသိမ်းဆုပ်ခဲ့တဲ့ကိစ္စကလက်ရှိအာဖဂန်အစိုးရနဲ့တာလီဘန်အဖွဲ့တွေအကြားငြင်းကြဲရေးဆွေးနွေးမှုတွေမှာရှစ်ဆက်နိုင်ပါမလားဆိုတဲ့တန်တရားတွေကိုအကြီးအကျယ်ဖြစ်နေတယ်လို့အာဖဂန်အစိုးရကပြောပါရယ်တာလီဘန်အဖွဲ့ပြောခွင့်ရဇာဘီယူလာမူဂျဟစ်ကဒီနေ့အီးမေးလ်နဲ့ကြေညာချက်တစ်စောင်ထုတ်ပြန်လာမှာတာလီဘန်အဖွဲ့ရဲ့နိုင်ငံရေးကိစ္စရပ်တွေကိုကင်တွယ်တဲ့ကာတာနိုင်ငံဒိုဟာမြို့ကရုံးအနေနဲ့ပါကစ္စတန်ဒါမှမဟုတ်တရုတ်နိုင်ငံမှာတရုတ်ဝင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်နေတဲ့ဆိုတာကိုတော့သိမှတ်ထားရတဲ့အကြောင်းပြောပါရစေ။အာဖဂန်သမ္မတအရှရက်ဖ်ဂန်နီကတော့လက်နက်ကိုင်အတိုက်အခံအဖွဲ့တွေအားလုံးကိုငြိမ်းချမ်းရေးလုပ်ငန်းဆွေးနွေးမှာပါဝင်လာဖို့ရှိနေတဲ့အခွင့်အရေးကိုလက်လွတ်မခံချဖို့တိုက်တွန်းပြောဆိုနေတာဖြစ်ပါတယ်။ဒါမှမဟုတ်မူလာအိုမာတိတ်ဆုံးခဲ့ပြီးဆိုတဲ့သတင်းတွေနောက်ပိုင်းအချိန်အတော်ကြာအကွဲပြဲတွေဖြစ်နေတဲ့တာလီဘန်အဖွဲ့ကိုကိုစားပြုနိုင်တဲ့ထင်ရှားတဲ့ခေါင်းဆောင်ရဲလို့ရှိမနေခဲ့တာပါ။တာလီဘန်အဖွဲ့ကတော့အိုမာတိတ်ဆုံးမှုကိုအတိမပြုသေးပါဘူး။အိုမာဟာအာဖဂန်တာလီဘန်အဖွဲ့ရဲ့အစ်စ်မြစ်ခေါင်းဆောင်တယောက်ဘာသာရေးခေါင်းဆောင်တယောက်အနေနဲ့ဆယ်စုနှစ်တစုကျော်ကြာဦးဆောင်လာနေခဲ့တဲ့သူဖြစ်ပါရဲ့ရှင်
။အီရန်နဲ့ပြုလုပ်ခဲ့တဲ့သမိုင်းဝင်နျူကလ িয়ার သဘောတူညီချက်ကိုအကောင့်ထက်ဖော်မဲ့နိုင်ငံတကာစစ်ဆေးရေးအဖွဲ့နဲ့ပတ်သက်တဲ့အသေးစိတ်အခြေသက်တွေကိုရရှိဖို့အမေရိကန်လွတ်တော်မတ်တွေဟာထိတ်တန့်အစိုးရအဖွဲ့အရာရှိတွေကိုဖိအားပေးနေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဗန်နာရေးဝန်ကြီးဂျေကပ်လူးအပါအဝင်ထိတ်တန့်အစိုးရရာရှိတချို့ကိုနျူကလ িয়ার သဘောတူညီချက်အရအီရန်အပေါ်ပိတ်ဆို့အရေးယူမှုတွေရှော့ပေါ့ပေးပြီးရရှိလာမဲ့စီးပွားရေးဆိုင်ရာအခွင့်အလမ်းတွေနဲ့ပတ်သက်လို့မနေ့ကလော့တော်မှာမိကွန်ထုတ်ခဲ့ကြပါတယ်။တကယ်လို့လော့တော်ကနျူကလ িয়ার သဘောတူညီချက်ကိုပယ်ချရင်တောင်မှကမ္ဘာအနှံ့ကဘန်တွေမှာထိတ်ချုပ်ခံရတဲ့အီရန်ရဲ့ပိုင်ဆိုင်မှုတွေဟာတနည်းကျရင်ထိတ်ချုပ်ခံရတော့မှာမဟုတ်ဘူးလို့ဗန်နာရေးဝန်ကြီးလူးကထောက်ပြပြောဆိုခဲ့ပါတယ်။စနေမှာလာတဲ့လော့တော်ထဲမှာ မဲခွဲဆုံးဖြတ်တဲ့အချိန်ကျရင် Republican အများစုဦးဆောင်တဲ့ Congress လော့တော်ကဒီသဘောတူညီချက်ကိုကန့်ကွက်ကြမယ့်ပုံရှိပါတယ်။ဒါပေမဲ့လော့တော်ကအဲ့ဒီလိုလှုပ်ခဲမယ်ဆိုရင်ဒါကိုဗီဒီယိုအာဏာသုံးပယ်ချမယ်လို့ပြောထားတဲ့သမ္မတအိုဘားမားရဲ့ကန့်ကွက်မှုကိုကျော်လွန်နိုင်မလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။
ဥရောပကနေတဆင့်ဗြိတိန်နိုင်ငံတည်းဝင်ရောက်ဖို့ကြိုးစားကြတဲ့ရွှေ့ပြောင်းဝင်ရောက်သူတို့ချို့ဟာပြည်ထောင်နိုင်ငံခါလီမျိုးကယူရိုဥမင်လိုင်းကောင်ကိုဖျက်ပြီးတော့ဝင်ရောက်ဖို့ထပ်မံကြိုးစားခဲ့ကြပါတယ်။ဒီဥမင်လိုင်းကအဝင်ကိန်းနဲ့မလန့်မကန့်မှာရွှေ့ပြောင်းဝင်ရောက်သူတစုကိုဒီကနေ့တကြတာရင်းနေမှာပဲထပ်မံတွေ့ရတာပါ။ဗိုလ်လူနဲ့ဆော်ပိုင်းတို့ကလည်းပြည်ထောင်နိုင်ငံမြောက်ပိုင်းခါလီစိတ်ကမ်းမျိုးကနေအင်္ဂလန်ကိုကုလိုမျိုးသွားလာနေကြတဲ့ရွှေ့ပြောင်းဝင်ရောက်သူတွေကတအုပ်ထက်မနေကုန်တင်ရင်းနဲ့တိုက်မိပြီးတော့သေဆုံးခဲ့ရပါသေးတယ်။ဒီနေ့စော်ပိုင်းကဆလို့ဥရောပတိုက်ကိုဖျက်ပြီးဗြိတိန်နိုင်ငံတဲတရားမဝင်ဝင်ရောက်ဖို့ကြိုးစားသူ 3,800 ကျော်ကိုဟန်တာခဲ့ရတယ်လို့ပြည်သက်နဲ့အင်္ဂလန်ကြားဆက်ဆက်ပေးထားတဲ့ဥမင်လိုင်းကားကိုတာဝန်ယူလဲပတ်နေတဲ့ Euro Channel ကုမ္ပဏီကပြောပါရယ်ပုံမကောင်းမွန်တဲ့ဘွားတစ်ခုတိစောက်နိုင်ဖို့မျှော်လင့်ချက်နဲ့မြေထဲပင်လယ်ကိုဖျက်ပြီးတော့ဥရောပဒေသကိုဝင်ရောက်ကြတဲ့ဒုက္ခသည်တွေကိုဗြိတိန်အစိုးရအနေနဲ့အချိုးကျတာဝန်ယူပြီးနိုင်ငံအတွင်းမှာအခြေချနေထိုင်ခွင့်ပေးဖို့ဥရောပခေါင်းဆောင်တွေကတိုက်တွန်းပြောဆိုနေတဲ့အပေါ်မှာဗြိတိန်ဝန်ကြီးချုပ် David Cameron ကတော့ပြင်းပြင်းထန်ထန်ညှဉ်းဆဲထားပါရယ်ရှင်
2016ဘရာဇီးနိုင်ငံမှာကျင်းပမဲ့အိုလံပစ်ပွဲတွေမှာရေထဲကစားရတဲ့အားကစားပြိုင်ပွဲတွေတွင်ပါဝင်ရှင်ပြိုင်မဲ့သူတွေအတွက်ပြိုင်ပွဲကျင်းပရာရေတွေထဲမှာဗိုင်းရပ်စ်နဲ့ဘက်တီးရီးယားပိုးမားတွေအရန်များနေတာကြောင့်ရောဂါအန္တရာယ်ရှိတယ်လို့ရေရည်သွေးဆက်ဆဲသူတွေကပြောပါတယ်။ဘရာဇီးရဲ့အပန်းဖြေမြို့တော်ဖြစ်တဲ့ Rio de Janeiro မြို့ကအိုလံပစ်မတန်အိုလံပစ်နဲ့မတန်ဆွမ်းအိုလံပစ်ပြိုင်ပွဲတို့အတွက်ရေကူးပြိုင်ပွဲလေလောပြိုင်ပွဲတွေကျင်းပရမယ့်ရေတွေထဲမှာမိန်လာကလာတဲ့ဗိုင်းရပ်စ်နဲ့ဘက်တီးရီးယားပိုးများပုံမှန်အမြောက်များတွေ့ထားရတယ်လို့ AP သတင်းဌာနကကြာသပတေးနေ့မှာသတင်းပေးပို့ခဲ့ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ပြူတွေးနဲ့ကိုကောင်းထက်တို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုRadio ကသာမကဘဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်နိုင်ငံတော်သမ္မတရဲ့လူငင်းချမ်းသာခွင့်နဲ့အကျဉ်းသား6966ဦးကိုနိုင်ငံတော်ဟန်အကျဉ်းထောင်တွေကနေဒီကနေ့ပြန်လွှတ်ပေးခဲ့ပါတယ်အဲ့ဒီအကျဉ်းသားတွေထဲမှာကချင်ပြည်နယ်မှာတစ်ခိုးထုတ်မှုနဲ့ပြီးခဲ့တဲ့သတင်းပတ်ကမှထောင်တန်းတသက်တကျွန်းချမှတ်ခံခဲ့ရတဲ့တရုတ်နိုင်ငံသား155ဦးလည်းပါဝင်ပါတယ်။ဒါအပြင် 2004 ခုနှစ်ကတည်းကအကျဉ်းကျနေတဲ့တပ်မတော်ထောင်လိုင်းရေးအဖွဲ့ဝင်တချို့အပြင်နိုင်ငံရေးအကျဉ်းသားတချို့နဲ့မွန်းတဲနေဂျာနယ်သတင်းသမား5ဦးလည်းပါဝင်ပါတယ်။သမရရဲ့လူငင်းချမ်းသာခွင့်နဲ့အကျဉ်းသားတွေလွတ်မြောက်လာတဲ့သတင်းကိုတော့ VOA သတင်းတော်ကိုစီသူကသတင်းပေးပို့လာပါတယ်။
ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်204ကကြီးနဲ့အညီအကျဉ်းထောင်တွေမှာထိုက်တဲ့နယ်ပြစ်ထန်ကြခံပြီးဖြစ်တဲ့အပြင်အကျဉ်းကျစင်မှာစီကံကောင်းမွန်တဲ့အကျဉ်းသားအကျဉ်းသူ6966ဦးကိုဒီကနေ့ဇူလိုင်လ30ရက်နေ့မှာနိုင်ငံတော်သမ္မတရဲ့လူငင်းချမ်းသာခွင့်နဲ့နိုင်ငံတော်ဝန်အချင်းထောင်တွေကနေပြီးတော့ပြန်လွှတ်ပေးခဲ့တာပါလူမျိုးလာတဲ့အချင်းသားတွေပြီးခဲ့တဲ့သတင်းပတ်ဇူလိုင်လ22ရက်နေ့ကမှကချင်ပြည်နယ်အတွင်းတစ်ခိုးထုံမှုနဲ့နှစ်ရှည်ပြစ်ဒဏ်တွေချမှတ်ခံခဲ့ရတဲ့တရုတ်နိုင်ငံသား155ဦးလည်းပါဝင်ခဲ့ပါတယ်မြကြီးနာချင်းထောင်မှာပြစ်ဒဏ်ကြခံရတဲ့ချိန်၈ရက်အကြာမှာသမ္မတရဲ့လူငင်းချမ်းသာခွင့်နဲ့လူမျိုးလာတာဖြစ်တယ်လို့ပြစ်ဒဏ်ကြခံခဲ့ရတဲ့တရုတ်နိုင်ငံသားတွေရဲ့ရှေ့နေဦးခင်မောင်ကအခုလိုပြောပါတယ်
အဲ့ဒီလိုနိုင်ငံသား155ဦးစလုံးပါတယ်နောက်ကသူတို့ဆက်နိုင်ခွဲလောက်မှာဒီလာဝကနေကားကြီးတွေနဲ့ဦးစီးပြီးတော့ထုတ်သွားပါပြီ။နိုင်ငံရဲ့နေဆက်ကိုခေါ်သွားပါပြီ။အဲ့တော့လာဝကပါတဲ့ခရံရဲတို့ရဲစောင်းချောက်တွေပါပါတယ်။သူတို့ဟိုမှာကျွန်တော်ထင်တယ်နေဆက်ကြောင့်သွားပို့ပေးမှာပါ
။ဒီကနေ့လွှမြောက်လာတဲ့ကျင်းသားတွေတဲ့တရုတ်နိုင်ငံသား155ဦးပါအဝင်နိုင်ငံခြားသားအကျဉ်းသား210ဦးလွှမြောက်လာခဲ့တာပါ။လူငင်းချမ်းသာခွင့်လွမြောက်လာသူတွေလည်း2004ခုနှစ်ကတည်းကအကျဉ်းကျခံခဲ့ရတဲ့ထောက်လိုင်းတပ်ဖွဲ့ဝင်တချို့လည်းပါဝင်လာပါတယ်။ဒါအပြင်ဘိုင်မွန်းတက်နေဂျာနယ်ကသတင်းသမား5ဦး၊နောက်ပြီးတော့ပုံမှန်436ပြင်ဆင်ရေးလက်မှတ်ရေးထိုးတောင်းဆိုခဲ့လို့ပြစ်ဒဏ်ကျခံခဲ့ရတဲ့ဗိုလ်မှူးကျော်စာဝင်းပါဝင်နိုင်ငံရေးအကျဉ်းသားတချို့လည်းလွမြောက်လာတဲ့အထဲပါဝင်ခဲ့ပါတယ်။ဒါပေမဲ့လွမြောက်လာတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်အလွန်နှေးပါတဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ရဲ့တွဲဖက်တွင်းမှုကူပိုကြီးကအခုလိုပြောပါရစေ။
ကျွန်တော်သိတာကနိုင်ကျင်းတဲ့ကအိမ်မုန်းတဲ့နေချာနေက9ယောက်ပါမယ်။နောက်တမ်ဘလူလေသမားတွေက2ယောက်ပါတယ်ပကောက်ကူထောင်လွတ်တာ။နောက်ဦးတောင်းထွန်းရဲ့ဦးမြင့်အောင်ရဲ့ဆိုတာ။နောက်အောင်ကိုလက်ကတရက်ထောင်လွတ်တယ်။နောက်ဟိုဘုံမှုကျော်စားဝင်းရဲ့မန္တလေးထောင်လွတ်တယ်။နောက်အင်းစင်ထောင်လွတ်တာတင်မောင်ကြီးမင်းစောဦးပိုးပိုးအောင်နောက်ဦးစင်တန်းအဲ့ဒါတော့ဒီနိုင်ကျင်းလို့ကျွန်တော်သတ်မှတ်ထားတဲ့သူတွေက73ယောက်ပေါ့နော်။အဲ့ဒါကျွန်တော်တို့သိတယ်။ဒီတမ်ဘလူထောင်လိုင်းဟိုဟောင်းနေပါတယ်လို့တော့ကြားတယ်အဲ့ဒါမှဘုံမှုချုပ်တန်းထုံတို့ခင်ရွေးရဲ့သမဲဦးကိုတင်ထို့တို့အဲ့ဒါဒီပါလေတို့ကြားတယ် Now, Bumuni Soro, Tito, Bumuni Soro, Bito, and Luda. Now, Hindra Tor, Luda, Tiopa, Tiopia.
Tignan, Ivan Sadu, Sonsan Tari, Chain Tiro, Nangay, Chenda, Sato, Lumio, Kerelu, Kuujiga, Piovare. Till Nangandari go Lupe, Kere, Bomaro.
To the Pino General or Tojinaga. To get the Junta Hare, Tio Kuning and Yat, and Zadari, who co told the Tio de Guro.
ထောင်ထဲမှာအကြာကြီးမထားဘဲနဲ့ချက်ချင်းလုပ်ပေးနိုင်ရင်တကယ်ဒီနိုင်ငံရေးအကျဉ်းသားတွေဟိုချက်ချင်းလုပ်ပေးဖို့ဘာဖြစ်လို့တုံတုံတုံတုံဖြစ်နေရတာလဲပြီးတော့ဒီလူတွေကိုနိုင်ငံရေးအကျဉ်းသားဖြစ်နေလှုပ်ပေးပြီးတော့ဘာဖြစ်လို့မလှုပ်ရဲရတာလဲအမှန်တရားကိုရင်ဆိုင်အစိုးရကအမှန်တရားကိုရင်ဆိုင်ဖို့တို့ရပေါ့နိုင်ငံရေးကျဉ်းသားများကိုကြီးဆောင်ရှောက်ရေးအဖွဲ့ တေယုတ်ဆိုရကမြန်မာနိုင်ငံကိုပြန်လဲလွှဲပြောင်းပေးခဲ့ပူပါတယ်အခုပြန်လွှတ်လာတဲ့တေယုတ်နိုင်ငံသားတရာ၅၅ဦးကိုဇန်နဝါရီလတုန်းကတရုတ်မြန်မာနယ်စပ်မှာတစ်ခိုးထုတ်နေတဲ့ဖမ်းမိခဲ့ပြီးတော့အဲ့ဒီတွေကတရာ၅၃ဦးကိုအများနဲ့တဆိုင်နဲ့ပစ္စည်းကာကွယ်ဆောင်ရှောက်ရေးအုပ်ဥပဒေ၃အရထောင်ဒဏ်၂၀နဲ့ညီမျှတဲ့တသက်တကြုံပြစ်ဒဏ်နဲ့ကျန်တဲ့ဦးကိုတော့အသက်မပြည့် အကျဉ်းသားအကျဉ်းသူစုစုပေါင်း383ဦးလွတ်မြောက်ခဲ့ဖူးပါတယ်ခင်ဗျာ
ကိုစီသူရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါတစ်ဆယ်ထဲမှာပဲသမရရဲ့လူငယ်ချမ်းသာကွင်းနဲ့နိုင်ငံတော်ဟာအကျဉ်းသားတွေလွတ်လာတဲ့အထက်မှာနိုင်ငံရေးအကျဉ်းသားတွေသတင်းသမားတချို့နဲ့တက်ကြွလှုပ်ရှားသူအနည်းငယ်ပါဝင်ပေမဲ့နိုင်ငံရေးအကျဉ်းသားတွေထောင်တွင်းမှာမလွတ်မြောက်ပဲကြံနေသေးတယ်လို့လွတ်မြောက်လာသူတွေကပြောပါတယ်ပြစ်ဒဏ်တစ်နှစ်ကြာခံပြီးသူတွေကိုလွတ်ပေးတာလို့ဆိုပေမဲ့မြကြီးနားထောင်မှာတိုက်ခိုးမှုနဲ့ထောင်ဒဏ်ကြာခံခဲ့ရတဲ့တရုတ်နိုင်ငံသား150ကျော်တို့ကတော့သတင်းတစ်ပတ်ကျော်မှာပြစ်ဒဏ်ကလူငယ်ချမ်းသာခွင့်ရတဲ့အပေါ်မှာတော့ထောက်ပြဝေဖန်ကြပါတယ်ရန်ကုန်မန္တလေးအကျဉ်းထောင်တို့ကလွတ်မြောက်လာကြတဲ့ယုံကြည်ချက်ကြောင့်အကျဉ်းချခဲ့သူတွေရဲ့ဖွင့်ဟပြောဆိုချက်တွေကိုမတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်
သမရရဲ့လူငယ်ချမ်းသာခွင့်နဲ့ဒီကနေ့နိုင်ငံတော်ကအကျဉ်းထောင်တွေကနေအကျဉ်းကျနေသူ6966ဦးတို့ထဲမှာယုံကြည်ချက်ကြောင့်အကျဉ်းကျခံရသူတရာစင်ကြော်ကြော်ပဲပါဝင်လွတ်မြောက်ခဲ့တာဖြစ်ပါတယ်။နိုင်ငံရေးတက်ကြွလှုပ်ရှားတာကြောင့်နိုင်ငံတော်အကြီးညိုပြည့်စုံမှုနဲ့ထောင်ချခံခဲ့ရပြီးဒီကနေ့ပြန်လည်လွတ်မြောက်လာခဲ့သူကိုတင်မောင်ကြီးကတော့ပြန်လွတ်လာတဲ့အပေါ်မှာအခုလိုပြောပါတယ်
။တကယ်စေတနာသူတို့ပါတယ်ဆိုရင်ခုကျွန်တော်တို့ဒီပြင်းစိန်ထောင်ထဲမှာလက်ရှိပြန်ခဲ့တာကျွန်တော်တို့ရဲဘော်ရဲဘက်တွေအများကြီးရှိတယ်။အော်ကျောင်းသားတွေကဆိုဒီရနေလို့ရှိတယ်။ဟာနောက်စီဦးနေပိုင်ကျိုးသူတို့ရှိတယ်။နောက်အလုံသမားတွေအများကြီးရှိပြီးတယ်။နောက်ကိုတင်ကျော်တို့ကြံခဲ့တယ်။အများကြီးပဲ။ဟောတကယ်သူတို့စေတနာရှိတယ်ဆိုရင်အစိုးရကလူချင်းပေးတယ်ဆိုရင်လူလူကင်းချင်းသူတို့ပေးရမှာ။ခုကျွန်တော်တို့ပေးတာမှာ401နဲ့401ကျွန်တော်လက်မှတ်ထိုးခိုင်းတယ်။ကျွန်တော်မထိုးဘူး။ဟာလက်မှတ်မထိုးရင်ကျွန်တော်ပြန်ဖဲမှာဆဲလိုက်ကျွန်တော်ပြောလိုက်ရည်။ပြောမှဆိုရင်ဒါအစိုးရကစေတနာပါတာမပါဘူးဆိုတာပေါ်လွင်နေတာပဲလေ။ကျွန်တော်အနေနဲ့ကတော့လက်ရှိဒီဆိုရကလွတ်ပေးလိုက်တဲ့ဥစ္စာကတော့ကျွန်တော်ကတော့ကျေးဇူးတော့မတင်ဘူး။ဒါဆိုကျွန်တော်လွတ်ရကနီးနေတာ။ပြည်သူရဲ့အကျိုးကြည့်ပြီးလှုပ်လှုပ်တာတခုမှမရှိဘူး။လက်ရှိဒီကနေ့လွတ်လာတဲ့အချိန်မှာကျွန်တော်ကြည့်တာပေါ့။ဒီနေ့အကျဉ်းသားတွေလည်းပါတယ်။ပြည်သူပြစ်ဒဏ်နဲ့ကြာနေတဲ့ပြည်သမားတွေလည်းပါတယ်။နောက်လက်နက်မှုနဲ့ဖမ်းကန်ထားတဲ့လူတွေပါတယ်။ပိမှုသမားတွေပါတယ်။ဟောကျွန်တော်တကယ်နိုင်ငံရေးအကျဉ်းသားသမားတွေတယောက်မှမပါဘူး။ကျွန်တော်တယောက်ပဲပါတာ။
အကျဉ်းထောင်တွေမှာတစ်နှစ်ကြာခံပြီးနောက်ကြန့်ရှိနေသေးတဲ့ပြစ်ဒဏ်ကိုလူငယ်ချမ်းသာခွင့်ပြုတာဖြစ်တယ်လို့ဆိုပြီးအခုအကျဉ်းသားတွေကိုလွှတ်လိုက်တာဖြစ်ပေမဲ့လို့တိတ်ခိုးမှုနဲ့နှစ်ရှည်ထောင်ဒဏ်ကြာခံနေရသူတရုတ်နိုင်ငံသား150ကျော်တို့ဟာလည်းပြစ်ဒဏ်ကျပြီးတော့မကြခင်မှာပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်။အခြေခံဥပဒေပြင်ဆင်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လှုပ်ရှားမှုမှာပါဝင်လက်မှတ်ထိုးမှုနဲ့တရားစွဲဆိုပြီးထောင်ဒဏ်နှစ်နှစ်ချမှတ်ခံခဲ့ရသူဗိုလ်မှူးကျော်စွာဝင်းကတော့မန္တလေးဥပိုလ်ထောင်ထဲမှာမလွတ်မြောက်ဖဲကြန့်ရှိနေသေးတဲ့တွက်ကြွလှုပ်ရှားသူတွေရှိနေသေးတဲ့အကြောင်းပြောပါတယ်
။နိုင်ငံရေးနဲ့ပတ်သက်လို့တော့ကျွန်တော်နဲ့အတူတရားမပါခဲ့ဘူးရ။ဘာလို့မှနိုင်ငံရေးအချင်းသားတွေလို့ပြောင်းဆိုးရှိတယ်။ပြောင်းပြောရတယ်ကတောင်းတဲ့ကြတာဆိုတော့မပါဘူး။ဟိုပြောတော့မရှိတယ်။ဒီလိုတမိကြတာဆိုတော့မပါဘူးပေါ့နော်။ဟိုတောင်းသားလေးတွေရှိတယ်။နောက်ဥတော်ဝင်စစ်မေးဥတော်ဝင်ရှိတယ်။ဒီလိုပြီးတော့မှလည်းအမှုမှမကွာမရဘူးမပါဘူးနော်။အော်နိုင်ငံရေးပတ်သက်လို့ကျန်တဲ့သူတွေအားလုံးကြံနေကြတယ်။အမှုပြရတာလည်းကိုတော်အမင်းနဲ့ကိုပေါ်တော်အမှုပြီးတယ်။ဒါပေမဲ့သူတို့ကတက်မတ်တဲ့အကျိုးမူတဲ့ခါကျတော့ပါမလာခဲ့ဘူး။အဲကျွန်တော်ကတော့တက်မတ်တဲ့အကျိုးဝင်တဲ့အတွက်ပြစ်ပေးလိုက်တယ်လို့။တက်မတ်တဲ့ကတော့ဒီနေ့နေတာတစ်နေ့နဲ့ကြံသဘောမျိုးနဲ့ဆက်မှတ်လိုက်တာ။အော်ကျွန်တော်က င်တော့ပြည်နိုင်ငံသားတစ်ခုတည်းဒီလိုလည်းငိုင်းချမ်းအောင်ပြလိုက်တာပါကျွန်တော်မသိပါဘူးညာအဲဒါလည်းမသိလိုက်တဲ့ဆိုရင်လည်းဒါကကျွန်တော်သိကြပါတယ်ဟိုကျွန်တော်အနေနဲ့အောင်မောက်ခံပါဘူးဟိုအခုလိုမျိုးကြားပေးကလည်းအဲဒါကဟိုဘုံတော့တဲ့အနေအထားရှိတယ်လို့ကျွန်တော်အကန့်ရပါဘူးညာ
ဒီကနေ့လွတ်လာတဲ့အထက်မှာဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုတွေကိုကြားပြတ်အစိုးရအဖြစ်ပြည်သူတွေတင်မြှောက်တဲ့အကြောင်းရေးသားခဲ့ကြတဲ့ဘိုင်းမွန်တန်နီဂျာနယ်ရဲ့ထုတ်ဝေသူနဲ့သတင်းထောက်၅ဦးတို့ဟာလည်းထောင်နှံတစ်နှစ်ကျော်ကြာခံပြီးမှပြန်ပြီးတော့လွတ်လာကြပါတယ်။ဘိုင်းမွန်တန်နီဂျာနယ်ရဲ့တာဝန်ခံအေဒီတာကိုအောင်တန့်ကတော့ပြန်လွတ်လာပြီးမဲ့အသက်မွေးဝမ်းကြောက်အတွက်စိတ်ပူနေရတယ်လို့ပြောပါဗျ။ပြန်လွတ်လာ
တဲ့အတွက်တော့ကျွန်တော်ဒီသတင်းသမားတယောက်အနေနဲ့စာနယ်ဇင်းလုပ်ငန်းတွေကျွန်တော်ပြန်လည်လုပ်ခိုင်းဖို့ခွင့်လမ်းရရှိလာတယ်ပေါ့ဗျာ။ကျွန်တော်ဒီဘက်ကသတင်းသမားတွေကိုတရားစနစ်ရည်လည်းရှိတယ်။နောက်ဖန်ဆင်းချောင်းချခဲ့တာလည်းရှိတယ်။အဲဆိုတဲ့အခါကျတော့ဒီအမျိုးတွေကတော့ကျွန်တော်ဒီမိုကရေစီနိုင်ငံမှာတော့မဖြစ်ရင်အကောင်းဆုံးပေါ့ဗျာပြောရမယ်ဆိုလို့ရှိရင်ပါလေ။အာကျွန်တော်အမှန်တိုင်းဝင်ခံရမယ်ဆိုလို့ရှိရင်တော့ကျွန်တော်ဂျာနယ်တိုက်ကမရှိတော့ဘူးကြီး။ဂျာနယ်တိုက်မရှိတော့ဘူးဆိုတဲ့အခါကျတော့လောလောဆယ်တော့မှကျွန်တော်ဘယ်ဂျာနယ်တိုက်မှလုံးလုံးရမလဲဘာလုံးရမလဲဆိုတာကျွန်တော်လုံးချင်တဲ့ဆိုင်ဆန်လာတယ်အပြည့်အဝလို့ရှိတာပေါ့နော်။ဘာလုံးရမလဲဘာလုံးရမလဲဆိုတာတော့မှကျွန်တော်လုံးမကိုစုတ်ဖြတ်လို့မရဘူးစုတ်ဖြတ်လို့မရသေးရတယ်ဆိုလို့ရှိရင်အဲခေမာသွားပြီးတော့ပြင်ပြောင်းပြောဆိုရမယ်ဆိုတဲ့အနေထားမရှိဘူးပေါ့ဒါပေမဲ့ကျွန်တော်တို့ကြိုးစားရမှာပေါ့ကျွန်တော်ဒီလုပ်ငန်းနဲ့ပဲကျွန်တော်အသက်မွေးလာတာကျွန်တော်10နှစ်ကျော်ပြီလေ
ဒီကနေ့အချင်းသား9000လောက်လွတ်တဲ့အထက်မှာယုံကြည်ချက်ကြောင့်အချင်းကြခံရသူ73ဦးပဲလွတ်မြောက်လာတယ်လို့နိုင်ငံရေးအချင်းသားအရေးဆောင်ရွက်သူတို့ကပြောပါတယ်လက်ရှိမြန်မာအချင်းထောင်တွေထဲမှာနိုင်ငံရေးအချင်းသားပေါင်း120ကျော်ရှိနေသေးပြီးနောက်ထပ်400တို့ဟာလည်းတရားရင်ဆိုင်နေကြရဆဲဖြစ်ပါတယ်ရှင်
ဒီကဘွယ်ချင်းကြီးလာတဲ့အမျှအာဏာရကြံ့ခိုင်ရေးပါတီရဲ့ပြင်ဆင်မှုတွေပါတီအတွင်းလှုပ်လှုပ်ရှားရှားအပြိုင်မှုတွေနဲ့အတူပဲအာဏာရပါတီနဲ့အစိုးရဆက်ဆံရေးပါတီနဲ့စစ်တပ်ဆက်ဆံရေးကိစ္စရပ်တွေပေါ်မှာလည်းသုံးသပ်ဝေဖန်ချက်တွေတော်များများထွက်လာပါရယ်စစ်စိုးရကဖွဲ့စည်းခဲ့တဲ့ကြံ့ခိုင်ရေးပါတီအနေနဲ့ဒီလာမယ့်ရွေးကောက်ပွဲမှာဘယ်လိုပုံစံမျိုးနဲ့ပေါ်ထွက်လာနိုင်မလဲအောင်နိုင်ဖို့အတွက်ကဘယ်လောက်ထိမျှော်လင့်စရာတွေရှိပါသလဲလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါရယ်ပါဝင်ဆွေးနွေးမင်းများလိုတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာမိများလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြောင့်တော့ရှင်တွေကိုကြိုဆိုပါတယ်။
လာမယ့်စနေနေ့ VOA ဒိုင်းရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့မိုးလီဝတ္တသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်တိုင်းနယ်ပြည်နယ်အလိုက်မြန်မာနိုင်ငံတဝှမ်းလုံးမိုးကြီးရေရှမ်းဖြစ်နေပြီးရေပေးတံကိုခန်းစားနေရခြင်းမှာပဲဘင်္ဂလားပင်လယ်ော်အရှေ့မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာအားကောင်းနေပြီးဆိုင်ကလုန်းမုန်တိုင်းခိုမန်းအဖြစ်ကိုရောက်ရှိခဲ့ကြောင်းမြန်မာနိုင်ငံမိုးစလဦးစီးဌာနကသတိပေးချက်ထုတ်ပြန်ခဲ့ပါတယ်ဒီထုတ်ပြန်ချက်နဲ့အတူရခိုင်ကမ်းရိုးတန်းဒေသကိုတက်ရောက်မှုရှိနိုင်ပြီးစစ်တွေနဲ့မွန်ဒေါခရိုင်တွေမှာလေတိုက်နှုန်းတနင်္လာကိုမိုင်90ထိမြင့်မားနိုင်တယ်လို့သတိပေးထားပါတယ် VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာ
ပါမြန်မာနိုင်ငံမိုးလေဝသနဲ့ဇလပေတာညွှန်ကြားမှုဦးစီးဌာနကကြာသပတေးနေ့တိုင်းထွာချက်အရာကတော့မင်္ဂလာပင်လယ်ော်အရှေ့မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်လေးဟာအားကောင်းနေပြီးစိုက်ကလုန်းမုန်တိုင်းကိုမန်အဖြစ်သို့ရောက်ရှိခဲ့ကြောင်းမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကဒုတိယညွှန်မှုဦးကျော်လင်းဦးကအခုလိုပြောပါတယ်
။ဒီကဒီမနေ့ဒီ10နိုင်ခွဲချိန်တိုင်းမှာတည်နေတဲ့ပြည်ခင်းတော့ဒီမင်္ဂလာပင်လယ်ော်အရှေ့မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အားကောင်းတဲ့မုန်တိုင်းငယ်လေးကဒီကိုမိုအားကောင်းလာခဲ့ပြီးတော့ကိုမန်အမီရှိတဲ့စိုက်ကလုန်းမုန်တိုင်းအင်းကိုရောက်ရှိခဲ့တဲ့အင်တာမျိုးရှိပါတယ်။အဲလက်ရှိပြည်မှာတော့အဲ့ဒီဆိုက်ကလုန်းမုန်တိုင်းကဆိုလို့ရှိရင်ဒီဘင်္ဂလားဒေ့ရှ်နိုင်ငံကမ်းရိုးတန်းဒေသတွေကိုဆက်ကျော်ဝင်ရောက်နေတဲ့အနေအထားမျိုးတွေ့ရှိရပါတယ်။ဒီမြန်မာနိုင်ငံဒီကမ်းကမ်းရိုးတန်းမှာဆိုလို့ရှိရင်လည်းဒီမုန်တိုင်းရဲ့အခြေအနေမျိုးတို့ဒီမုတ်တိန်တဲ့ကြီးတွေအားကောင်းတဲ့မုတ်တိန်တဲ့ကြီးတွေပေါ်နေပြီးတော့ကမ်းရိုးတန်းဒေသတွေမှာမုတ်တိန်ကြီးတွေတိုက်ခတ်တာမုတ်တိန်ကရာသွန်းတဲ့အခြေအနေမျိုးတွေနဲ့ပိုင်းရတော့ရှိရပါတယ်။
ပြီးခဲ့တဲ့ရက်ကတော့အားကောင်းလာတဲ့မုန်တိုင်းငယ်ဟာမြမကမ်းရိုးတန်းရခိုင်ကမ်းရိုးတန်းမြောက်ပိုင်းကိုဥတီလာနေတဲ့အတွက်မ လေးမော်ရောင်ဆင့်သတိပေးချက်ကိုမြန်မာနိုင်ငံမိုးလေဝသနဲ့ဇလပီရာညွှန်ကြားမှုဦးစီးဌာနကဗုဒ္ဓဘူးနေ့မှာထုတ်ပြန်ခဲ့တာပါ။ကြာသာပတေးနေ့မှာတော့မုံတိုင်းငယ်ဟာကိုမန်မုံတိုင်းအဖြစ်ပြောင်းလဲသွားပြီးဒီဆိုင်ကလုန်းမုံတိုင်းဟာအိန္ဒိယနိုင်ငံကလကတ္တာမြို့ရဲ့အရှေ့တောင်ဘက်မိုင်130ခန့်ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းမြို့ရဲ့အနောက်တောင်ဘက်မြန်မာနိုင်ငံမောင်တ ဒီမှာနိုင်ငံရဲ့ဘယ်နေရာဒေသတွေကိုတက်ရောက်မှုရှိမလဲဆိုတာနဲ့ပတ်သက်လို့လဲဦးကျော်လင်ဦးကဆက်ပြောပြပါရစေ။မိုးတက်တဲ့အကြောင်းရောက်တော့မြေရပ်ကိုပြီးတော့မိုးကြီးတာ။ဒီနေ့ဒီမှာလိုင်းအလုံးကြီးကအမြဲတမ်းကြီးချုပ်ပေါ်နိုင်တဲ့အမြဲတမ်းမျိုးကိုဆက်ပြီးတော့ကြည့်ပြပါမှာဖြစ်ပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့သတိပေးချက်မှာတော့စိုက်ကလုန်းမုန်တိုင်းရဲ့အရှိန်ကြောင့်သခိုင်းတိုင်းဒေသအောက်ပိုင်း၊မကွေးတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီးအေ တနေ့တိုင်းဒေသကြီးရှမ်းပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာလည်းနေရာအနှံ့မိုးထစ်ချုံပြီးမွန်ပြည်နယ်တို့မှာလည်းနေရာအနှံ့မိုးထစ်ချုံရွာသွန်းနိုင်ပြီးနေရာကွက်ပြီးတော့မိုးကြီးလာတယ်လေပြင်းတိုက်တာတွေရုတ်တရက်ရေကြီးလာတယ်နဲ့မြေပြိုခြင်းတွေဖြစ်နိုင်တယ်လို့လည်းသတိပေးချက်မှာထုတ်ပြန်ထားပါတယ်ရှင်
မိုင်းမာရဲ့သတင်းပေးပို့ချက်ပါခင်ဗျာအခုရေဒီယိုအစီအစဉ်ပြပြချင်းမှာပဲညာ9နာရီနေ့9နာရီခွဲအထိ
အခုတော့သတင်းအကျဉ်းချုပ်ကိုမတ်ခင်ဖြူတွေးကတင်ပြပါမယ်ခင်ဗျာအိန္ဒိယသမုဒ္ဒရာရဲကပြင်သစ်ပိုင်ကျွမ်းတခုပေါ်မှာရှာတွေ့တဲ့လေယာဉ်အပျက်စီးပိုင်းစားတချို့ဟာပြီးခဲ့တဲ့2040မတ်လတုန်းကပဟေလီဆန်ဆန်ပျောက်သွားခဲ့တဲ့မလေးရှား၄ချောင်းလိုင်း MH 3989နှစ်ကလူပေါင်း250ခန့်ဦးသေဆုံးသွားခဲ့ရတဲ့ဘုံခွဲတိုက်ခိုက်မှုမှာပါဝင်ပတ်သက်ခဲ့သူယာကုပ်မီမွန်ဒီကနေ့စောပိုင်းကပဲကွပ်မျက်ခံလိုက်ရပါပြီသူရဲ့နောက်ဆုံးအစဉ်လွန်ချင်းချက်တာကိုတောင်းခံမှုပယ်ချခံခဲ့ရပြီးတဲ့နောက်နိုင်ပိုင်းအကြာမှာပဲအသက် 53 နှစ်အရွယ်မီမွန်ကိုရဲအဆောင်ချက်တင်းတင်းကြပ်ကြပ်ချထားတဲ့နာပူဝါမြို့မှာပဲကျိုးပေးကွပ်မျက်လိုက်ကြပါ မိုဘိုင်းမြို့ကနေရာနှံ့ပြားမှာဘုံခွဲတိုက်ခိုက်မှုတွေအတွက်လိုအပ်ချက်စီမှုငွေချေးထောက်ပံ့မှုပြစ်ဒဏ်တွေနဲ့သူ့ကို2009ခုနှစ်တုန်းကပြစ်ဒဏ်ချမှတ်ထားတာဖြစ်ပါတယ်ရှင်။ တရားမဝင်သစ်ခိုးထုတ်မှုနဲ့မကြာခင်တုန်းကပဲနှစ်ရှည်ထောင်နဲ့ညချမှတ်ခံခဲ့ရတဲ့တရုတ်နိုင်ငံသားတရ950ရောက်အပါအဝင်အကျဉ်းသား9000လေးပါးကိုမြန်မာဆွေရကပြန်လုပ်ပေးလိုက်ပါတယ်။ဒီကနေ့လူချင်းချမ်းသာခွင့်နဲ့ပြန်လုပ်ပေးတဲ့အကျဉ်းသားတွေထဲမှာနိုင်ငံသားအကျဉ်းသား232ပါးဝင်ပြီးတော့ဒီထဲမှာတရုတ်နိုင်ငံသားတွေပါဝင်တာဖြစ်ပါတယ်။အခုပြန်လွတ်လာတဲ့သူတွေထဲမှာဘိုင်မွတ်တဲ 明基用业 ，two goals 来片，你们两个要选你的 Hollywood 优选的面对面 ，Angelina Jolie 啊，该这边的明基娜米个，都卡在世界的库，听你多要巴来先。
接着话，我们今天进入个 Marketing 区对标标给了吧？今年的 season 透露业务个 go on on 这边，啊，但呢，你也要 Nick Ivanov 去巴来，就那个罗杨威昂吧。比如 American 在年里边，你们把它 season 个年里超难过的困难题。Line number 7695 ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်နှစ်နာရီကြာမှပြန်ဆုံရအောင်ပါ။
This program has come to you from the Voice of America, Washington.